အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။သောတာရှိမိတ်ဆွေများရှင်။လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲ။ဒီလိုမျှဝဲစားတောက်ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ချက်အတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာမမျှော်လင့်ဘဲရောက်လာမဲ့ဧည့်သည်အတွက်အစင်သည့်ပြင်ဆင်ခြင်းဆိုတဲ့အကြောင်းအရာကိုတင်ပြပေးမှာဖြစ်ပါတယ်။သောတရှိများရှင်တချို့အိမ်ရှင်တွေဟာဧည့်သည်တွေကိုဖွဲ့ဖွဲ့ရရအစာအစာတွေနဲ့အကုန်အကျခံပြီးတော့ဧည့်ခံကြွေးမွေးနိုင်စေဖို့မိသားစုထမင်းစပွဲကိုချစ်ချစ်ချုပ်ချုပ်ပြုလုပ်ပြီးပြင်ဆင်တတ်ကြတယ်။အဲ့ဒီလှုပ်ဆောင်မှုဟာမမှန်ကန်ပါဘူး။ဧည့်သည်တွေကိုပို့ပြီးရိုးစင်းတဲ့အစာတွေနဲ့သာဧည့်ခံတင်ပါတယ်။မမကန်တဲ့ချိုးချံမှုနဲ့လူတွေတီထွင်တဲ့ဓလေ့ထုံးစံတွေဟာလိုအပ်ပြီးကောင်းကြီးမင်္ဂလာဖြစ်တဲ့ဧည့်ဝတ်ပြုခြင်းတွေကိုအဟံအတားပြုလေရှိပါတယ်။မိသားစုတွေနေ့စဉ်စားသုံးနေတဲ့အစာတွေဟာအိမ်ရှင်မများအတွက်အပိုပြင်ဆင်မှုတွေလုပ်ဆရာမလိုပဲဗျုံစားကြီးရောက်လာတဲ့ဧည့်သည်တွေကိုကျွေးမွေးဧည့်ခံနိုင်တဲ့အစာအစာမျိုးဖြစ်တင်ပါတယ်။ဘုရားသခင်ရဲ့နှုတ်ထွက်စကားတွေဟာလူတွေရဲ့အသက်တာရည်စည်းကြောင်းမှာပါဝင်လာဖို့လူတို့ဟာအဲ့ဒီနှုတ်ထွက်စကားတွေကိုအမြဲတမ်းပဲခံယူမှတ်သားပြီးတော့အသက်ရှင်နေထိုင်ကြရမှာဖြစ်တယ်။ခရစ်တော်အားဖြင့်နေ့စဉ်အပြုအသက်ရှင်နေတဲ့လူတွေဟာလောကအစာတွေအပေါ်စင်စားသုံးသပ်မှုလျော့ပြီးတော့အသက်ဝိညာဉ်တွေအတွက်ပေးဝေနေတဲ့အစာတွေအတွက်ပို့ပြီးတော့စိတ်တော်ကရောက်နေကြပါတယ်။လူတွေအတွက်အားကျစေတဲ့အစာတွေကိုလုံးဝရှောင်ကျဉ်ပြီးဘုရားသခင်အရှံပဲပေးသနာတော်မူတဲ့အာဟာရပြည့်တဲ့ရိုးရိုးအစာတွေကိုမှန်မှန်ကန်ကန်စားသုံးခြင်းမှန်မှန်ကန်ကန်စားသုံးရမှာဖြစ်တယ်။လူတို့ဟာမိမိတို့စားတော့ရမယ်။လောကအစာအကြောင်းကိုသာစဉ်စားသုံးသပ်ဖို့မဟုတ်ပဲမိမိတို့ရဲ့ဘာသာရေးအတွေ့အကြုံတစ်ခုလုံးကိုခွန်အားဖြစ်စေမိကောင်းကင်မှာအစာအကြောင်းကိုပိုးပြီးတော့စဉ်စားသုံးသပ်သင့်ပါတယ်။သောတာရှင်များရှင်လူတွေဟာဖက်ရှင်အဝတ်များကိုမဟုတ်ပဲသင့်တဲ့လျောက်ပတ်တဲ့ရိုးရိုးအဝတ်တွေကိုဝတ်မယ်ဆိုရင်ဖြစ်စေလူတို့ဟာထူးခဲ့တဲ့အရာတွေနဲ့ပြည့်စုံတဲ့အစာတွေကိုရှောင်ကျဉ်ပြီးကျန်းမာရေးနဲ့ပြည့်စုံတဲ့ရိုးရိုးအစာတွေကိုတစ်ချိန်လုံးစားသုံးကြမယ်ဆိုရင်ဖြစ်စေနေအိမ်တွေကိုရိုးရိုးစင်စင်အလှဆင်ဆောက်လုပ်နေကြမယ်ဆိုရင်ဖြစ်စေလူတို့ရဲ့အသက်တာတွေဟာမယုံကြည်သူတွေအပေါ်ထိရောက်ဩဇာတက်ရောက်မှုတွေရှိယုံတာမကဘူးအမှန်တရားရဲ့တန်ရှင်းတဲ့တကူတော်ကိုလည်းဒီနေ့ရှာရှာဖော်ပြပါလိမ့်မယ်။ဒါပေမဲ့ဝတ်စားစီရင်မှုတွေဟာလောကတွေလောကသားတွေရဲ့ဝတ်စားစီရင်မှုတွေနဲ့တူနေုံသာမကဘူး။တချို့နေရာတွေမှာလောကသားတွေထက်တောင်မှလောကဆန်နေတဲ့နေရာဖြစ်တယ်။အမှန်တရားကြောင်းဖွင့်ဆိုဟောကြားချက်မှာထိရောက်မှုမရရှိနိုင်တော့ပါဘူး။အမှန်တရားကိုယုံကြည်ပါတယ်လို့ဖွင့်ဟနေတဲ့သူတွေရဲ့အကျင့်ဟာသူတို့ရဲ့ယုံကြည်ခြင်းနဲ့ဆန့်ကျင်နေရင်အဲ့ဒီအမှန်တရားကိုဘယ်သူယုံကြည်တော့မှာလဲ။လူတွေကိုကောင်းကင်နိုင်ငံတော်ကိုမဝင်နိုင်အောင်တကားပိတ်တဲ့သူဟာထာဝရဘုရားသခင်မဟုတ်ပဲလောကသားတွေရဲ့အမှုအကျင့်တွေအတိုင်းကြင့်ကြံပြုမှုနေတဲ့ကျမတို့လှုပ်ဆောင်ချက်တွေသာဖြစ်ပါတယ်။အ မြပြတဲ့လူထုကြီးကိုခရစ်တော်ကြွေးမွေးခဲ့ခြင်းမှာဖျားသခင်ရဲ့တကူတော်အဖြစ်ပြုပြင်တော်မူတဲ့နမိတ်လက္ခဏာတစ်ခုဖြစ်တာမှန်ပေမဲ့လည်းအစာတွေကတော့အင်မတန်မှရိုးစင်းလာပါတယ်ဂါလိလဲပြည်မှာရေလုတ်သားတွေရဲ့နေ့စဉ်အစာအစာဖြစ်တဲ့ငါးနဲ့မုတ်များသာဖြစ်ပါတယ်ခရစ်တော်ဖျားရှင်ဟာအဲ့ဒီလူထုကြီးအတွက်အရသာအမျိုးမျိုးနဲ့ပြည့်စုံတဲ့ထမင်းတနတ်ကိုပြင်ဆင်ပေးနိုင်ပါတယ်ဒါပေမဲ့ကတွင်းတောင့်တမှုကိုဖြစ်စည်းဖို့အတွက်ပြင်ဆင်ပေးတဲ့အစာဟာသူတို့ရဲ့ကောင်းကျိုးအတွက်သင်ခန်းစာတစ်ခုကိုမျှပေးနိုင်မှာမဟုတ်ပါဘူး။အဲ့ဒီနမိတ်လက္ခဏာအဖြစ်ရိုးစင်းမှုဆိုင်ရာသင်ခန်းစာတစ်ခုကိုတွင်တင်ဖို့ခရစ်တော်ဆန္ဒရှိပါတယ်။တကယ်လို့သာဒီနေ့လူသားတွေဟာကမ္ဘာဥအချိန်ကအာဒံနဲ့ဧဝလိုပဲရိုးစင်းတဲ့အလစ်အကျင့်တွေတဘာဝတရားတွေနဲ့အညီအသက်ရှင်နေထိုင်ခဲ့မယ်ဆိုရင်စာနာရိတ်ခါတွေဟာလူသားမျိုးနွယ်တစုလုံးအတွက်အရှံပယ်ဖြစ်ခဲ့ပါလိမ့်မယ်။ဒါပေမဲ့ကတွင်းတောင့်တမှုကိုအလိုလိုက်ခြင်းကြောင့်လူတစုအတွက်ရိတ်ခါတွေဟာအရှံပယ်ဖြစ်နေပေမဲ့ကြံတစုအတွက်မလောက်မငှဖြစ်နေတဲ့အနိဋ္ဌာယုံမြင်ကွင်းတွေကိုမြင်နေရပါတယ်။ယုံကြည်သူခရိယန်တွေဟာကိုယ်ခန္ဓာကိုအလပြင်းစိတ်နဲ့နေအိမ်အလပြင်းစိတ်တွေကိုရောကျမ်းမာရေးထိခိုက်စေတဲ့အစာအစာတွေကိုစားသုံးခြင်းကိုရောရှော့ခဲ့ကြမယ်ဆိုရင်ဖျားသခင်ရဲ့ဘာနာတော်တိုက်ထက်ကိုအခုထက်များပြားစွာဘာနာတွေကိုပေးလူနိုင်ခဲ့ကြပါလိမ့်မယ်။ထာဝရချမ်းသာထဲကိုကျမတို့ဝင်စားနိုင်ဖို့ဘုန်းစည်းစိမ်တွေနဲ့တကွကောင်းကင်နိုင်ငံတော်ကိုစွန့်ပြီးဆင်းရဲသားတူအဖြစ်ခံယူခဲ့တဲ့ခရစ်တော်ကိုအဲ့ဒီနေ့အဖြစ်အတူယူနိုင်ကြလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါလိမ့်ရှင်။တော်တဲ့ရှင်များရှင်လန်းချမ်းမြေ့ကြပါစေရှင
် You might fall in your way You might dance in good way ဖြောင်းမတဲ့ချင်းချင်းချင်းချမ်းပါမြင့်မြတ်တဲ့သင်ရဲ့ဘဝကို
ဘုရားရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမစရာဥတီမောင်ဆဲမှာဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာတော်တာစီရင်ခွန်အာယူကြပါစို
့။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတော်မင်္ဂလာပါ။တော်တာရှင်ဓမ္မမိတ်ဆွေပေါင်းစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဘုရားသခင်ရဲ့ကောင်းချီးကိုအထူးခံစားရပြီးတော့ရောက်စီတိုင်းဝမ်းမြောက်နိုင်ကြပါစေ။သောတာရှင်တပါးမိတ်ဆွေပေါင်းတို့ဒီနေ့မှာတော့ရှင်ဝေငှသွားမယ့်သတင်းစကားကတော့နောင်တတရား။နောင်တတရားဆိုတာကယနေ့ကျွန်တော်ရဲ့လူသားတွေမှာတော့ရှင်အလွန်မှအပြည့်ရည်ကြီးပါတယ်။ကျွန်တော်အားလုံးကအပြစ်သားတွေဖြစ်တယ်။အပြစ်သားတွေဖြစ်တဲ့အတွက်ကြောင့်မိမိလောက်ခဲ့တဲ့အပြစ်ကိုကျွန်တော်အားလုံးကသိရှိပြီးတော့နားလည်ပြီးတော့သဘောပေါက်ပြီးတော့နောင်တရပြီးတော့ဘုရားသခင်ရှေ့တော်မောင်း၌တိုးလျော့ပြီးတော့ကျွန်တော်ကတောင်းပန်ပူဇော်တဲ့အလွန်မှအပြည့်ရည်ကြီးပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့တက်တာလူသားတွေနဲ့ကြည့်လိုက်တဲ့အခါမှာဘုရားသခင်ရဲ့ရှေ့တော်မှာဘယ်ကဲ့သို့သောဖြောင်းမတ်ခြင်းကိုကျွန်တော်ကရရှိနိုင်မလဲ။အပြစ်သားတို့ရှင်မြေကဲ့သို့ဖြောင်းမတ်ခြင်းတို့ရောက်နိုင်မလဲ။ဒါကြောင့်ဒီနေ့ကျွန်တော်တို့ဟာတို့ရှင်တော်သခင်ခရစ်တော်အားဖြင့်သာဘုရားသခင်နဲ့ညီညွတ်ချင်းတန်ရှင်းခြင်းဖြစ်တို့ရောက်ရှိနိုင်ကြမှာဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့ဟာသခင်ခရစ်တော်တန်တို့မြေကဲ့သို့ရောက်ရှိနိုင်ကြမလဲ။ပင်တေကုတ်တေပွဲတင်မှာလူပရိသတ်တို့ဟာတို့ရှင်တော်မိမိတို့ရဲ့အပြစ်တွေကိုသိရှိလာကြတဲ့အခါမှာကျွန်တော်တို့ဒီမြေကဲ့သို့ပြောရကြမည်နီးဆိုပြီးတော့သူတို့ကမေးလျှောက်ကြတယ်။ကျန်တဲ့လူတွေကလည်းပဲဘလို့လုံးရမလဲဆိုပြီးတော့မေးလျှောက်ကြတယ်။အဲ့လိုမေးလျှောက်ကြတဲ့ခါမှလို့ရှိရင်ရှင်ပေတရုကဘလို့ပြန်ဖြေတယ်လဲဆိုတော့သူ့ရဲ့ပြန်ဖြေတဲ့အချက်ကတော့နောင်နာရကြလောတဲ့နော်။နောင်နာရကြလောဆိုပြီးတော့ပထမဆုံးစကားကိုသူကဆိုရှင်ပြောကြခဲ့တယ်ဆိုတာတွေ့ရတယ်။တမန်တော်ဝိတုခန်းကြီးနှစ်ပိုင်းငယ်38မှာဖော်ပြထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်တင်တော့အပြစ်များကိုပြည့်စေခြင်းကနောင်တရ၍စိတ်ပြောင်းလဲခြင်းတို့ရောက်ကြလောဆိုပြီးတော့တမန်တော်ဝိသုခန်းကြီး3ပိုင်းငယ်20မှာလည်းပဲဆက်လက်ပြီးတော့ပေတရုကမိန့်မာခဲ့တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နောင်တရခြင်းအမှုမှာတို့ရှင်အပြစ်တွေဝမ်းနေခြင်းနဲ့အဲ့ဒီ၎င်းအပြစ်ကိုရှောင်ရှားခြင်းအမှုများမှာပါဝင်ပါတယ်။ကျွန်တော်တို့ကတို့ရှင်အပြစ်ရဲ့သဘောကိုမသိဘဲနဲ့အပြစ်ကိုဆွန့်ပစ်ကြလိမ့်မယ်မဟုတ်ပါဘူးချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့စိတ်နှလုံးသားထဲမှာအပြစ်ကိုမရှောင်မပယ်ရှားဘဲနေသမျှကာလပတ်လုံးဟာအသက်တာမှာမှန်ကန်တဲ့ပြောင်းလဲခြင်းရှိလာလိမ့်မှာမဟုတ်ဘူး။ဒါကြောင့်နောင်တရဲ့သဘောကိုမှန်ကန်စွာကျွန်တော်ကတို့ရှင်မသိနားမလဲကြသေးတဲ့အတွက်ကြောင့်ကျွန်တော်ရဲ့အသက်တာတို့ရှင်မှန်ကန်တဲ့နောင်တကိုမပြုတ်နိုင်ကြဘူး။မိမိတို့ရဲ့မားတဲ့အကျင့်တွေဟာမိမိတို့အပေါ်သို့အခက်ခဲများကိုတက်ရောက်စေလိမ့်မယ်ဆိုပြီးတော့ တို့ကတော့ရှင်စိုးရင်ကြောင်းလာတဲ့ကြားတဲ့အတွက်ကြောင့်မိမိတို့ရဲ့ပြုတ်ခဲ့တဲ့အပြစ်များကိုအများသောသူတို့ဟာဝမ်းနဲ့ကြပြီးတော့အပြင်ပအဖြစ်ပြောင်းလဲပြုတ်ပြခြင်းအမှုကိုပင်ဖော်ပြတတ်ကြပါတယ်။ဒုဗင်မလဲပဲဒီအမှုရာတမချမ်းသာရကြည့်မယ်ဆိုရင်တော့နောင်တရခြင်းမဟုတ်ပါဘူး။သူတို့ဟာအပြစ်ရဲ့ခက်ခဲမှုအတွက်ညင်းတွားခြင်းသာဖြစ်ပါတယ်။အေးတော့ဟာဆိုရှင်တာဝုရရကိုသူဆုံရှုံသွားတဲ့ခါမှာဝမ်းနေနေတာအဲ့ဒါကတော့ရှင်သူကတော့ရှင်သူလောက်ခဲ့တဲ့အရာအတွက်သူနောင်တရနေတာမဟုတ်ဘူးနဲ့သူမိမိရဲ့ဆုံရှုံခဲ့ရတဲ့အရာအတွက်ပဲဝမ်းနေခြင်းမျိုးဖြစ်ပါတယ်။ဒါကိုရွယ်ပြီးတော့မိမိရဲ့လမ်းမှာရပ်နေတဲ့ကောင်းကင်တမန်ကိုကြောက်ရွံ့ပြီးတော့မိမိတရားမှန်ကိုစိုးရိမ်တဲ့အတွက်ကြောင့်ဘာလန်ဟာမိမိရဲ့အပြစ်ကိုဝင်ချတောင်းပန်ခဲ့ပါတယ်။ဒါပေမဲ့လည်းပဲဘာလန်ဟာအပြစ်အတွက်အမှန်တောင်တရခြင်းမဟုတ်ပါဘူး။မိမိရဲ့ကြံစီကိုမပြောင်းလဲပဲအပြစ်ကိုယွန်ရှာမအပြစ်ကိုယွန်ရှာပယ်ရှားခြင်းမရှိဘူး။ယူဒရှကာယုတ်ဟာလည်းပဲမိမိရဲ့တခင်ကိုတစ္ဆာဖောက်ပြီးတဲ့နောက်မှာအကျွန်ုပ်ပြင်မာပါပြီအပြစ်မရှိတော့သူရဲ့အသွေးကိုအမ်းမိပါပြီဆိုပြီးတော့ပြောခဲ့ပါတယ်ရှင်မသက်ခရင်20ကိုငယ်လေးမှာကျွန်တော်တွေ့ရနိုင်ပါတယ်မိမိရဲ့အပြစ်ကြောင့်အပြစ်တင့်တယ်လို့ဆုံးဖြတ်ပြီးတော့မိမိအားအပြစ်တန်စီရင်ရမှန်ကိုသိမြင်စိုးရိမ်တဲ့အတွက်ကြောင့်သူဟာတို့ရှင်အပြစ်ကိုဝန်ခံခဲ့တာဖြစ်တယ်မိမိပေါ်၌တက်ရောက်လာမဲ့ကံကြမ္မာဟာသူအားထိတ်လန့်ကြောင်းရွံ့စေခဲ့ပါတယ်။ဒို့ရတွင်သူဟာအပြစ်ကင်းသောဘုရားသခင်ရဲ့သားတော်ကိုအံ့နံပြီးတော့ဣသေလလူမျိုးတို့ရဲ့တန်ရှင်းသောအရှင်ကိုညှင်းပယ်ခဲ့ပြီးတော့မိမိရဲ့စိတ်ထဲမှာတို့ရှင်လွန်စွာဝမ်းနဲ့ကြည်ကွဲခြင်းမျိုးမရှိခဲ့ဘူး။ဖာရောပညာတို့ရှင်တော့ဘုရားသခင်စီရင်တဲ့အပြစ်တံကိုခံရနေတဲ့အခါမှာအပြစ်တံကိုထပ်မံဆက်လက်ပြီးတော့မခံရဖို့ရန်အတွက်မိမိရဲ့အပြစ်ကိုသူကဝန်ခံခဲ့တယ်သူပဲမလဲဘေးရန်များရက်စဲသွားတဲ့တပြိုင်တည်းမှာပဲသူဟာကောင်းကင်ဘုရားအရှင်သခင်ကိုပြန်လဲပြီးတော့ဆန့်ကျင်ဘက်ပြုတ်ပြန်တယ်။ဒီချင်းရတို့ကတော့ရှင်အပြစ်ကြောင့်ခံရမယ်ကံကြမ္မာတို့ကိုမြင်ပြီးတော့ညင်းတွားခြင်းသာဖြစ်ပါတယ်မိတ်ဆွေပေါင်းတို့။အပြစ်တွေမှန်ကန်သောဝမ်းနဲ့ခြင်းမျိုးလည်းမဟုတ်ပါဘူးချစ်တဲ့မိတ်ဆွေတို့။သို့တော်လည်းပဲဖခင်သခင်ရဲ့ဝိညာဉ်တော်ပြုတ်ပြင်ခြင်းကိုစိတ်နှလုံးဟာတို့ရှင်လက်ခံလာတဲ့အခါမှာဝေဖန်ပိုင်းခြားတတ်သောစိတ်တက်ကြွနိုးကြားလာပြီးတော့ကောင်းကင်ရဲ့မြေကြီးပေါ်မှာတို့ရှင်ဘုရားသခင်ရဲ့အုပ်ဆိုးခြင်းအာဏာဆက်၌အခြေမြစ်ရှိပြီးတော့တန်ရှင်းသောတရားတော်ရဲ့နည်းနည်းချင်းတန်ရှင်းခြင်းအပြစ်ကိုအပြစ်သားတို့ဟာဝေဖန်ပိုင်းချပြီးတော့တည်နာလေလာပါလိမ့်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဤလောကသို့ကြွလျက်ခတ်သိမ်းသောလူအပေါင်းတို့အားအလင်းကိုပေးတော်သူဒီဟုသောအလင်းသည်စိတ်ဝိညာဉ်ဤလျှောဝဲရာနေရာကိုထွန်းလင်းစေသဖြင့်မှောင်မိုက်၌ဝတ်ထားသောအရာများသည်ထင်ရှားလေ၏ဆိုပြီးတော့ရှင်အခိုင်းတစ်ပိုင်းငယ်ကိုမှတို့ရှင်ဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့စိတ်နှလုံးထဲမှာအပြစ်ကိုထင်ရှားစွာသိမြင်တတ်သောသဘောဟာတို့ရှင်ကျွန်တော်ကလုံးဝဖြစ်ပေါ်လာပါလိမ့်မယ်အပြစ်သားဟာသာဝရဖျားရဲ့ဖြောင်းမှတ်ခြင်းသဘောကိုသိနာလဲပြီးတော့စိတ်နှလုံးကိုစစ်ဆတ်စွာစစ်ဆေးရှာဖွေတော်မူသောဖျားသခင်ရဲ့ရှေ့တော်သို့မိမိအပြစ်ရှိသောအဖြစ်မတန်ရှင်းသောအဖြစ်၌ချင်းကတ်တိုးဝင်ရန်ကြောင်းလန့်စိုးရိမ်လျက်နေကြလေတယ်သူဟာဖရာသခင်ရဲ့မေတ္တာတော်တန်ရှင်းခြင်းရဲ့တင့်တယ်ခြင်းဖြူစင်ခြင်းရဲ့ပျော်ရွှင်မှုတော်ကိုသိမြင်လာသဖြင့်တန်ရှင်းခြင်းသို့ရောက်လျက်ကောင်းကင်ဘုံရှင်နဲ့တဖန်ပြန်ပြီးတော့ဆက်ဆံပေါင်းသင်းခွင့်ကိုရရှိရန်တောင်းတလေတယ်ဒါဝိမင်းကြီးရဲ့တတ်တာကိုကြည့်ပါချစ်တမိတ်ဆွေပေါင်းတို့ဒါဝိမင်းကြီးအရဆိုရှင်အပြစ်ပြုပြီးတဲ့နောက်မှာသူ့ရဲ့ဆုတောင်းကြရဆိုရှင်အပြစ်အတွက်အမှန်ဝမ်းနေခြင်းသဘောကိုထင်ရှားစေတယ်သူ့ရဲ့နောင်တဟာမှန်ကန်လေးတန်ပါတယ်သူရဲ့ဆူတောင်းချက်မှာတော့ရှင်အပြစ်ကိုပေါ့စီရန်မကြံစီဘူးချင်းချောင်းတော်ပြစ်တာမှလွတ်မြောက်ဖို့ရန်အတွက်လည်းသူမတောင်းတဘူးမိမိရဲ့ကျွလွန်တဲ့အပြစ်ကိုအလွန်ကြီးကျယ်ကြောင်းကိုဒါဝိမင်းကြီးသိမြင်လာတယ်သူရဲ့အပြစ်ကိုယွန်ရှာလာတယ်သူဟာတော့ရှင်အပြစ်လွတ်မြောက်ခြင်းအခွင့်အတွက်သာမဟုတ်ဘဲနဲ့စိတ်နှလုံးဖြူစင်တန်ရှင်းခြင်းအတွက်လည်းဆူတောင်းခဲ့တယ်သူဟာတော့ရှင်တန်ရှင်းခြင်းဖြင့်ခံစားရသောဝမ်းမြောက်ခြင်းဆက်ဆံပေါင်းသင်းခြင်းအခွင့်ကိုတောင်းတခဲ့တယ်အောက်ပါဆူတောင်းချက်ကိုကျွန်တော်လေ့လာကြရအောင်သူ့ရဲ့စိတ်ထဲကထွက်ပေါ်လာတဲ့စကားများဖြစ်ပါတယ်စာနေကျမ်းခန်းကြီး32ပိုင်းငယ်1ကိုကြည့်တဲ့အခါမှာအပြစ်မှကင်းလို့ခြင်းအပြစ်ကိုဖုံးအုပ်ခြင်းတို့ရောက်တော်သူသည်မင်္ဂလာရှိ၏ထာဝရဘုရားပြည့်တင်တော်မူခြင်းနှင့်လွတ်၍လှည့်စားတတ်သောစိတ်တဘောနှင့်ကင်းစင်တော်သူသည်မင်္ဂလာရှိ၏ဆိုပြီးတော့ဖော်ပြထားတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါဝိမင်းတို့ချင်းဘလို့သူရတက်တော်မှာလို့ရှင်ဖခင်နဲ့ဘလို့ငွေလျော်ခဲ့တယ်လေ စာနာကျမ်းခန်း51ပိုင်းငယ်1ကနေ14ကိုကြည့်တဲ့အခါမှာအိုးဖရာသခင်အကျွန်ုပ်ပြုခြင်းသောစေတနာစိတ်ရှိတော်မူသည့်အတိုင်းအကျွန်ုပ်ကိုတနာတော်မူပါ။စုံမတ်တော်မူခြင်းကရုဏာများပြားသည့်နှင့်အညီအကျွန်ုပ်ကျူးလွန်ခြင်းအပြစ်ကိုဖြေတော်မူပါ။အကျွန်ုပ်လွန်ကျူးပါပြီဟုဝန်ချလည်းရဲ့ကိုယ့်အပြစ်ကိုအစင်မပြတ်အောင်မေ့လျက်နေပါ၏။အကျွန်ုပ်ကိုစင်ကြယ်စေခြင်းကဟုသုံးပင်ညွတ်နှင့်တန်ရှင်းခြင်းမင်္ဂလာကိုပေးတော်မူပါ။အကျွန်ုပ်ကိုမိုးပွင့်ထက်သား၍ဖြူစင်ခြင်းကစေကြတော်မူပါ။အိုးဖရာသခင်အကျွန်ုပ်ထဲ၌စင်ကြသောနှလုံးကိုဖန်ဆင်းတော်မူပါ။မြဲမြံတည်ကြည်သောသဘောကိုအသေးပြုပြင်တော်မူပါ။အကျွန်ုပ်ကိုအထံတော်တည်းကနှင်ထုတ်တော်မူပါနှင့်။တန်ရှင်းသောဝိညာဉ်တော်ကိုရုပ်သိမ်းတော်မူပါနှင့်။ကယ်တင်တော်မူခြင်းနှင့်ရှင်သောဝမ်းမြောက်ခြင်းခွင့်ကိုပြန်၍ပေးသနာတော်မူပါ။ကြီးညိုသောစေတနာစိတ်သဘောသည်အကျွန်ုပ်ကိုထောင်းမစေသောအိုးဖရာသခင်အကျွန်ုပ်ကိုကယ်တင်တော်မူသောဘုရားသခင်လူအသက်ကိုတတ်ခြင်းအပြစ်နဲ့အကျွန်ုပ်ကိုကင်းလို့စေတော်မူပါတရားသဖြင့်စင်တော်မူခြင်းကိုအကျွန်ုပ်ရှာသည်ရှင်လန်းစွာတခြင်းဆိုပါမည်ဆိုပြီးတော့စာလံကျမ်းခန်း51ပိုက်ငယ်1ကနေ14ကိုကြည့်တဲ့အခါမှာဒါဝိဒ်မြင့်ကြီးရဲ့ဆုတောင်းချက်ကိုကျွန်တော်ကတွေ့မြင်ရမှာဖြစ်တယ်ဤကဲ့သို့သောနောင်တမျိုးကိုကျွန်တော်တို့ကိုယ်တိုင်ကဆိုရှင်အစွမ်းတတ္တိအဖြစ်မရရှိနိုင်ကြပါဘူးကောင်းကင်ဘုံတို့တက်ကြွသွား၍လူသားတို့အားစုကျေးစုများကိုခြာပေးတော်မူသောသခင်ခရစ်တော်အားဖြင့်သာကျွန်တော်ကတို့ရှင်ထိုနောင်တမျိုးကိုရရှိနိုင်မှာဖြစ်ပါတယ်ဒီတို့ကြောင့်ချစ်တဲ့မိတ်ဆွေပေါင်းဒီနေ့မှတို့ရှင်ကျွန်တော်အားလုံးကအပြစ်သားများဖြစ်ကြတယ်စင်မှန်တဲ့နောင်တကျွန်တော်ရရှိဖို့ရန်အတွက်လွန်မပင်ရည်ကြီးပါတယ်ကျွန်တော်တို့အားလုံးကတို့ရှင်မိမိရဲ့အသက်အတွက်စိုးရိမ်လွန်းလို့တာလျင်ဝင်ချတောင်းမှန်ပါတယ်ဆိုတဲ့သဘောမျိုးမဖြစ်ပါစေနဲ့ဘာလံပရောဖက်ကဲ့သို့သောဝမ်းနေခြင်းမျိုးဘာလံပရောဖက်ကဲ့သို့သောအပြည့်ဝင်ချပုံမျိုးကျွန်တော်ကတော့ရှင်ဝင်ချတောင်းမှမဟုတ်ဘူးသူရဲ့ကြောက်စိတ်ကြောက်သူရဲ့အသက်အတွက်သူကတော့ရှင်စိုးရိမ်တဲ့အတွက်ကြောင့်သာသူရဲ့ပြစ်ကိုဝင်ချခဲ့တာဖြစ်တယ်တောင်းမှခဲ့တာဖြစ်တယ်ယူဒာရှခာယုတ်ကဲ့သို့သောနောင်တတရားမျိုးလည်းကျွန်တော်တို့မရစေပါနဲ့သူရဲ့တကောကောင်းဆန်စိတ်ကတော့ရှင်လွမ်းမိုးနေပြီးတော့သူကတော့ရှင်ကြီးမားတဲ့နောင်တနဲ့ဖျားကိုတောင်းလျှောက်ခဲ့တာမဟုတ်ဘူးဒီတို့ကြောင့်ယနေ့ကျွန်တော်ရတက်တာမှာဘာလံကဲ့သို့တော့နောင်တမျိုးယူဒကရှကာယုတ်ကဲ့သို့တော့နောင်တမျိုးကိုကျွန်တော်ကရှောင်ရှားပြီးတော့ဒါဝိတ်မင်းကဲ့သို့တော့နောင်တမျိုးကိုကျွန်တော်ကတို့ရှင်ရရှိပြီးတော့ဖျားသခင်ထံပါတို့ရှင်ကျွန်တော်ကတို့ရှင်တိုးရှိုးပြီးတော့တောင်းပန်ဖို့ရန်အတွက်အလွန်မပင်ရည်ကြီးပါတယ်ဒါဒီနေ့ကျွန်တော်ရအသက်တာမှာတို့ရှင်ဖျားသခင်ကကျွန်တော်ရဲ့အပြစ်ကိုလွတ်ပေးတော်မူသောဖျားဖြစ်ပါတယ်ဒါဒီနေ့ကျွန်တော်ရအသက်တာမှာတို့ရှင်မိမိတို့နေတဲ့ဒူဝပြုတ်လုံနေတဲ့အပြစ်တွေကိုနောင်တရပြီးတော့ဘုရားသခင်ရှေ့မှာတောင်းပန်ဖို့ရန်အတွက်အလုံးမပင်ရည်ကြီးပါတယ်။ဒါဒီနေ့ကျွန်တော်ရတက်တာမှာသူကချမ်းသာလမ်းညွန်လို့ပြောတဲ့ခါမှာအဓိကကျွန်တော်နောင်တတရားနဲ့ဘုရားရှေ့မှာကျွန်တော်အားလုံးကရောက်ရှိပြီးတော့ဘုရားသခင်ထံမှာခွင့်လွှတ်ဖို့တောင်းပန်မယ်ဆိုရင်ကျွန်တော်ရအသက်တာမှာလို့ရှိရင်အမြဲတမ်းပဲဒုက္ခဘုံကိုပို့ပေးနေတဲ့ဘုရားသခင်ကဘယ်တော့မှကျွန်တော်ရအပြစ်ကိုချီတောင်ထားတာမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ရအသက်တာမှာနောင်တတရားနဲ့ဘုရားသခင်ရှေ့တော်မှာစင်မနဲ့နောင်တနဲ့တိုးရှိုးပြီးတော့အမြဲတမ်းပဲခွင့်လွှတ်ခြင်းကိုခံစားရဖို့ရတဲ့တောင်းလျှောက်နိုင်တဲ့ဘုရားရဲ့သားသမီးရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုရင်းကိုချုပ်ပါရစေ။ချစ်တဲ့မိတ်ဆွေများအားလုံးကိုဘုရားကောင်းချီးတောင်းပါစေ။အာမင်
ရှင်များရှင် ဝိညာဉ်စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာခွန်အားရယူသွားမှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို့
သခင်ခရစ်တော်၌တည်သောတည်တာသည်ငြိမ်သက်ခြင်းနှင့်ရှင်သောတည်တာဖြစ်၏အလိုမင်းအားရဝမ်းမြောက်ခြင်းစိတ်တော်မျိုးမရှိသို့သောတည်မြဲငြိမ်သက်သောယုံကြည်အားထားမှုရှိလိမ့်မည်သင်၏မျှော်လင့်ချက်သည်သင်ကိုယ်တိုင်ပေါ်၌မရှိသခင်ခရစ်တော်၌သာရှိ၏သင်၏အားနှင့်ခြင်းဖြစ်သည်ကိုရော၏ခွန်အား၌၎င်းသင်၏မသိနာမလည်မှုသည်ကိုရော၏ဉာဏ်ပညာ၌၎င်းသင်၏အာအင်ချိနှင့်ခြင်းဖြစ်သည်ကိုရော၏တည်မြဲသောအင်အား၌၎င်းပူပေါင်းလာ၏ထို့ကြောင့်သင်သည်တင့်ကိုယ်ကိုမကြည့်ရှုရ။တင့်ကိုယ်၌အကြောင်းကိုသာစိတ်မဆွေလင်ရ။သခင်ခရစ်တော်ကိုသာကြည့်ရှုရမည်။ကိုတော်၏မြင့်တာတော်ကြောင့်ကိုတော်၏တင့်တယ်ဆုံးလင်သောသဘောတော်ကြောင့်ကိုသာစိတ်ဆွေလင်ရမည်။ကိုကိုညှင်းပယ်ခြင်း၊ကိုကိုနှိတ်ချခြင်း၊တန့်ရှင်ခြင်း၊ဖြူစင်ခြင်း၊မတုပြိုင်နိုင်သောမြတ်တာနှင့်ပြည့်စုံခြင်းအမှုတို့၌တည်ရှိနေသောသခင်ခရစ်တော်၏အခြေအနေ။ဤအကြောင်းကိုသာလျှင်ဝိညာဉ်တော်သည်ဆင်ခြင်တွေ့တော်ရမည်။ကိုယ်တော်ကိုချစ်ခြင်းကိုတော်၏ပုံသက်တည်ကိုလိုက်လျှောက်ခြင်းကိုတော်ပေါ်၌လုံလုံအားကိုးခြင်းအပြင်သင်သည်ကိုတော်၏ပုံသဏ္ဍာန်တော်နှင့်အညီပြုပြင်ပြောင်းလဲခြင်းရှိရမည်။သခင်ယေရှုကငါ၌တည်နေကြလောဟုမိန့်တော်မူ၏။ဤစကားသည်ငြိမ်သက်ခြင်းတည်မြဲခြင်းယုံကြည်အားထားခြင်းသဘောများသက်ဝင်၏။တပံကိုယ်တော်ကငါထံသူလာကြလောငါသည်ချမ်းသာပေးမည်ဟုမိန့်တော်မူ၏။မဿဲခန်းကြီး7အခန်းငယ်28ထာဝရဘုရားရှိခိုးမှညင်ဝတ်စွာနေ၍ကိုတော်ကိုငဲ့လင့်လို့စာလံကျမ်းခန်းကြီး30ခုအခန်းငယ်9ဟူသောစာလံကျမ်းရေးသူ၏စကားများသည်လည်းဤကဲ့သို့ပင်သဘောတဝင်၏ညင်ဝတ်စွာနေခြင်းယုံကြည်ခြင်းအပြင်ခွန်အားဆွမ်းကိုရကြလိမ့်မည်ဟေရှာယအခန်းကြီး30အခန်းငယ်15ဟူဟေရှာယကဂရုထား၏ဤငြိမ်သက်ခြင်းကိုဘာမျှမလွတ်ကင်ပေနေခြင်းနိုင်တွေ့ရမည်မဟုတ်အဘယ်ကြောင့်ဆိုသောကယ်တင်ရှင်၏ဖိတ်ခေါ်ခြင်းစကားတို့တွင်အမှုဆောင်ရွက်ရန်ဖိတ်ခေါ်နေခြင်းနှင့်အတူပူပေါင်းလျက်ငြိမ်သက်ခြင်းကိုဂရုထားတော်မူ၏။ငှက်ထမ်းမှုကိုတင်၍ထမ်းကြလော။တင်းတို့စိတ်နှလုံးသည်တက်တာခြင်းကိုရလိမ့်မည်။မဿဲခန်းကြီး7ခန်းငယ်29ဟုသခင်ခရစ်တော်အပေါ်၌လုံလုံတည်နေသောစိတ်နှလုံးသည်ကိုရော့အတွက်အမှုတော်ဆောင်ရွက်ရာတွင်အလွန်ပင်စိတ်အားထက်သန်၍ထားကြွလှုပ်ရှားခြင်းရှိလိမ့်မည်။မိမိကိုယ်၌သာစိတ်ဆွေးလန်းနေသောအခါခွန်အားနှင့်အသက်တာ၏အခြေအမြင့်ဖြစ်သောသခင်ခရစ်တော်ထံမှဝေးကွာလျက်ရှိနေသည်တို့ဖြစ်၍လူတို့အားသခင်ခရစ်တော်ကိုဂရုမစိုက်စေခြင်းကစာရန်သည့်အမြဲကြိုးစားလျက်ရှိ၍ထိုနည်းအားဖြင့်ဝိညာဉ်ကိုသခင်ခရစ်တော်နှင့်ဆက်ဆံရင်းနှီးခြင်းမရှိစေရန်ပိတ်ပင်တားစီ၏လောကအပျော်ပါးလိုက်စားခြင်းအသက်တာ၏ဆိုးရင်ကြောင့်ကြခြင်းပူဆွေးခြင်းသူတစ်ပါး၏အဖြစ်ကိုရှာခြင်းကိုယ်တိုင်း၏အဖြစ်နှင့်မဆုံးလင်သောအဖြစ်ကိုကြည့်နေခြင်းစသောအရာတစ်စုံတစ်ခုသို့မဟုတ်အေးရာအားလုံးတို့အားဖြင့်စိတ်ကိုလွဲသွားစီရင်သူသည်ကြံစီစူးစားလိမ့်မည်။သူ၏သွေးဆောင်ကြံစီမှုအပြင်လမ်းလွဲကိုမလိုက်ပါနှင့်။အေဂံမန်မင်ဖြောင့်မန်သောစိတ်တော်ရှိ၍ဖျားသခင်အတွက်အသက်ရှင်ဖို့အလိုရှိသောသူများအားမိမိတို့၏အပြစ်များနှင့်အာနေခြင်းအပြစ်များကိုစိတ်ဆွေလန်းစီရင်စာရန်သည်မကြာခဏသွေးဆောင်၍ထို့သို့သောအပြင်သူတို့အားသခင်ခရစ်တော်ထံမှခွာလျင်မိမိတို့၏အကြံအောင်မြင်စေဖို့သူသည်မျှော်လင့်၏။ကျွန်ုပ်တို့သည်မိမိတို့ကိုယ်ကိုယ်သာဗဟုထားလျင်မိမိတို့သည်ကဲတင်ချင်းခံရပါမည်လားဟုစိုးရင်ပူပန်နေဖို့မသိမီအီယာရှိသမျှတို့သည်ကျွန်ုပ်တို့ခွန်အား၏အခြေအမြင့်ဖြစ်သောအရှင်ထံမှဝိညာဉ်တို့ကိုလမ်းလွဲသွားစေတတ်၏သင်၏စိတ်ဝိညာဉ်ကိုဖျားသခင်၌သာဆွေးလန်း၍အားကိုးပါစေသခင်ယေရှုအကြောင်းကိုသာဆင်ခြင်လျက်ပြောဆိုပါကိုယ်ကိုယ်သာကြည်တတ်သောစိတ်ကိုပယ်ပြောက်သွားပါစေယုံမှားခြင်းရှိသမျှကိုဖယ်ရှားပါစိုးရင်ခြင်းရှိသမျှကိုဖျောက်ဖျက်လိုက်ပါအသက်ရှင်သည်၏ထို့သို့ဆိုသောငါသည်ကိုယ်တိုင်းမရှင်သခင်ခရစ်တော်သည်ငါ၌ရှင်တော်မူ၏ကိုယ်ခန္ဓာ၌ယခုငါရှင်သောအသည်သည်ဖခင်သခင်သားတော်ကိုယုံကြည်ခြင်းအပြင်တည်၏သားတော်သည်ငါကိုချစ်၍ငါဖို့ကိုယ့်ကိုယ်ကိုစွန့်တော်မူ၏ဟုရှင်ပေါလုကဲ့သို့ပြောဆိုပါဂလာတိခန်းချင်းနှင့်အခန်းငယ်20ဖခင်သခင်၌အားကိုအားထားခြင်းရှိလောသင်အပ်ပေးထားပြီးသောအရာကိုဖခင်သခင်သည်ဆောက်ရှောက်ပြုစုနိုင်တော်မူ၏တင်းတင်းတင့်ကိုကိုဖျားသခင်လက်တော်ထဲ၌အနှံထားလင်းတင့်ကိုချစ်တော်မူသောကိုရောအဖင်ဖျားသခင်သည်တင့်အားနှိမ်နင်းနေသူ၏လက်မှတား၍ကဲ့တင်တော်မူလိမ့်မည
်တောတရှိများရှင်ဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာဖတ်ကြားပေးသွားတဲ့ဒင်းစကားများကိုကြားသိရခြင်းအပြင် မိတ်ဆွေတို့တူစီရဲ့တတမှာဝိညာဉ်ခွန်အားများစွာရရှိကြပါစေ။သောတာရှင်များအားလုံးပေါ်ထာဝရဘုရားသခင်ထံတော်မျက်စီမှာရည်တဲ့ခြင်းကောင်းချီးမင်္ဂလာများတွန်းလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်နေခြင်းဖြစ်ပါလေရှိ
AWR မျိုးလင့်ချင်းအတံကိုနောက်တောတာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ။